မြန်မာစစ်ဗိုလ်ချုပ်ဟောင်းတူကိုရန်ကုန်နေမှာပြစ်ဆက်ခဲ့တယ်လို့ရန်ကုန်ကမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုကပြောလိုက်ပါတယ်မြန်မာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကလည်းဒါကိုအတည်ပြုလိုက်ပါတယ်တမ်မဲကြီးအောင်လည်းဖြစ်ခဲ့တဲ့အငိမ့်စားဗိုလ်ချုပ်အုံတင်ကိုလှိုင်မြို့နယ်ကအိမ်မှာဒီနေ့နေ့လယ်3နာရီမှာအခုလိုဝင်ပြစ်ခဲ့တာလို့အင်အားအာဘန်ဖို့စ်ကအင်အားမြို့ပြပျောက်ကြားတပ်ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ် VOA ကဆက်သွယ်နိုင်ခဲ့တဲ့ဒီမြို့ပြပျောက်ကြားအဖွဲ့ဝင်တူကလည်းဥုံသွင်ဟာစစ်တပ်တောက်တိုင်ကြီးဖြစ်တာမို့လှိုင်မြို့နယ်စနေရက်ကွက်ကအောင်တမရိတ်သာလမ်းရှိအိမ်မှာအခုလိုဝင်ပြစ်ခဲ့တာလို့ဆိုပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဗိုလ်ချုပ်ဟောင်းအုံးသွင်ဟာတောက်တိုင်မဟုတ်တာအပြင်တပ်ကနေနယ်ဘက်ကိုရွှေ့ပြောင်းခဲ့တာကြားပြီးအေးဆေးဆေးနေခဲ့သူဖြစ်တယ်။ဒါပေမဲ့တခါတလေမှာစစ်ကောင်စီကိုပြန်ဝေဖန်တာတွေတောင်ရှိခဲ့တယ်။အခုလိုမျိုးစစ်မှုထမ်းဟောင်းတွေကိုပြစ်မှတ်ထားလှုပ်ကြံတာကိုလုံးဝကန့်ကွက်ပါတယ်လို့ VOA ကိုပြောခဲ့ပါတယ်။ဒါအပြင်တစ်ချိန်ထဲမှာမြို့ပြပျောက်ကြားအဖွဲ့ဝင်ကတော့လုံခြုံရေးတင်းကျပ်တဲ့နေရာကအဆင့်မြင့်စစ်တပ်ရရှိဟောင်းကိုပထမဆုံးရှင်းလင်းနိုင်ခဲ့တာအခုလောက်ရဖြစ်ပြီးတမတ်ဖြစ်သူအငိမ့်စားဘူကြီးရဲတေစာကတော့ပြန်ခုခံလို့မရည်ရွယ်ပဲတခါတည်းရှင်းပြခဲ့ရတယ်လို့ဒီမြို့ပြပျောက်ကြားအဖွဲ့ဝင်ကဆက်ပြောပါတယ်။ဒီပျောက်ကြားအဖွဲ့ဝင်ကပဲဘလောက်လုံခြုံရေးတင်းကျပ်တောက်တိုင်ဖြစ်နေတော့ရှင်းလင်းနိုင်စွမ်းရှိနေပြီးဒါပေမဲ့အခုလုံမဟုတ်ရင်တော့ဘာမှမလုပ်ဘူးဘူကျော်အိမ်တဲကတခြားမိသားစုဝင်တွေအများကြီးရှိခဲ့ပေမဲ့ဘာမှမလုပ်ခဲ့ပါဘူးလို့ဆက်ပြောခဲ့ပါတယ်။အေးအမျိုးပြပျောက်ကြားအဖွဲ့ဒီနေ့ကျင်းပချက်ထဲမှာလဲဆရာနာမသိငယ်တနည်းခန့်ကဘူကျော်ဟောင်းအုံးသွင်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရအာဏာသိမ်းစရာမလိုပဲအာဏာထိန်းလို့ရကြောင်းစစ်ကောင်စီဒုကောင်ဆောင်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းတဲ့စာရန်ရေးပို့ခဲ့တယ်လို့ဆက်ဆွဲဖော်ပြခဲ့ပါတယ်ခင်ဗျာ။